ရေဒီယိုအစီအစဉ်ဖြစ်တယ် AWR ညှော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ပါရှင်များခင်ဗျာညှော်လင့်ခြင်းအတန်မြန်မာဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ8နာရီအထိ25မီတာ kilohertz 11925ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kilohertz 11853ညာကနေနိုင်စင်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါရယ်ရှင်။ဒေါက်တာရှင်များရှင်။အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာစေဖို့ယင်ကျမ်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရယ်ရှင
်။စိတ်နဲ့ခန္ဓာ
တော်တရှိမိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအဟာရကိုမျှဝေစားတောက်နေကြရတယ်ဆိုတာလူတိုင်းအသိပါပဲဒီလိုစားတောက်တဲ့အခါစားတောက်မှုမမှန်ကန်တာတွေစားတောက်မှုအချိန်မတော်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ရောဂါပြရတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာဖြစ်တယ်ဒါကြောင့်ကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားတောက်နေထိုင်ပြုမှုသင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျောလင့်ချင်းအတ္တမထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမသားကြပါစို့တောတရှင်များရှင်ဒီကနေ့မှာအရက်ဆွဲချင်းဤလမ်းစဉ်ဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးလေ့လာကြစို့တောတရှင်များရှင်အရက်ပြင်းတွေကိုတောက်လို့ရှိရင်မိုးရစ်စေသလိုပန်းသီးအရက်နဲ့ဝိုင်းတွေဟာလည်းပဲလူတွေကိုအမှန်တကယ်မူးရစ်စေတယ်အရက်ဆွဲစေတဲ့အဆိုးဆုံးနီးလန်းဟာအရက်ပြော့စားကလေးတွေလို့ခေါ်တဲ့အရက်တွေကိုတောက်စပြုတ်ခြင်းပဲဖြစ်တယ်။အဲ့ဒီအရက်တွေကိုတောက်ခြင်းကြောင့်အလိုရမက်တွေဟာဖောက်ပြန်လာတယ်။အကျင့်စာရိတ်တွေရဲ့ပြောင်းလဲမှုဟာကြီးမားလာတယ်။ပိုပြီးတော့ခေါင်းမာလာပါတယ်။ပန်းသီးအရက်အနှဲငယ်ကိုတောက်ခြင်းဟာပိုပြီးပြင်းထန်တဲ့အရက်တွေကိုတောက်ခြင်းစိတ်ကိုဖြစ်ပေါ်စေပြီးအရက်ဆွဲနေတဲ့သူတွေအများစုဟာအဲ့ဒီလိုအရက်တောက်ခြင်းမှာအုံမြချခဲ့ကြတယ်တချို့ပုံကိုယ်တွေဟာအိမ်မှာပန်းသီးအရက်သို့မဟုတ်ဝိုင်းတွေကိုတောက်ဖို့လုံးဝမဖြစ်နိုင်ပါဘူးသူတို့ဟာစာရန်ရဲ့အဆက်မပြတောင်းဆိုချက်ကိုလက်ခံအတီးပြုတ်ပြီးအားကြွအစာတွေကိုစားချင်တဲ့ကတွင်းကိုအမွေခံနေကြတယ်အဲ့ဒီစုံစမ်းနောက်ဆက်ချင်းတွေကိုလိုက်ပါမိလို့ရှိရင်ရပ်တန့်ဖို့မဖြစ်နိုင်တော့ပဲကတွင်းရဲ့တောင်းတမှုမှာပြင်းထန်လာပြီးသူတို့ကိုပျက်စီးယိုယွင်းသွားတဲ့အထိကတွင်းအလူကိုလိုက်ကြပါတော့တယ်။အုံနောက်ဟာရီဝေထုံထိုင်းနေပြီးကြောင်းကျိုးဆင်ခြင်နိုင်စွမ်းလည်းမရှိတော့ပါဘူး။သူတို့ဟာလောကပျော်မွေ့ခြင်းခံစားမှုလောက်ကိုသာသိရှိပါတော့တယ်။ပန်းသီးအရက်နဲ့ဝိုင်းတွေကိုတောက်သုံးခြင်းကြောင့်ဖြစ်သလိုနေထိုင်မှုတွေသူ့သားမယားကိုစော်ကားခြင်းစတဲ့မကောင်းမှုအမျိုးစုံကိုကျူးလွန်လာခဲ့ကြတယ်။ဒီအစာတွေကိုနှစ်သက်ပြီးတောက်သုံးလေးရှိတဲ့ခရိယန်တွေအနေနဲ့လည်းသူတို့မှရှိတဲ့ဂျေဇုတော်ဟာဘယ်အခါမှမကြီးပွားနိုင်တော့ပါဘူးသူတို့ရဲ့စိတ်စွမ်းရည်တွေလည်းထိမ့်ချုပ်ထားတဲ့အတွက်ကြောင့်သူတို့ရဲ့အကျင့်သီလတွေဟာနှစ်သက်ဖွယ်လည်းမကောင်းတော့ပါဘူးအပေါ်အစားအရက်တွေကိုတောက်ချင်းဟာအရက်သမားဘဝကိုရောက်ရှိဖို့တင်ကြားပေးနေတဲ့အကြောင်းတွေဖြစ်တယ်အရက်သမားဘဝကိုမမျော်လင့်ပဲရောက်သွားစေဖို့စာတန်ဟာချုပ်တီးချင်းကတုတ်ကျင်းထဲကနေပြီးတော့လူတွေကိုထွက်ခွာသွားစေပြီးကျမ်းမာရေးမထိခိုက်စေတဲ့ဝိုင်းတွေနဲ့လူတွေရဲ့အယတံခံစားမှုအပေါ်လွှမ်းမိုးပြီးကောက်ကျစ်ဆင်းလဲစွာလှုပ်ဆောင်နေပါတယ်။အဲ့ဒီအားကြွအစာတွေအပေါ်အယတံခံစားမှုကိုပြိုးထောင်ပေးပြီးအာယုံကြောတွေကိုခုယုတ်ကာယဖြစ်စေပြီးတော့ အဲ့ဒီပုံကူရဲ့စိတ်နှလုံးကိုအမြဲတမ်းမငြိမ်မသက်ဖြစ်အောင်စာရန်ထိမ့်ချုပ်နေပါတယ်။တနာစရာကောင်းတဲ့အဲ့ဒီအရရဲ့သားကောင်ဟာမိမိရဲ့လှုပ်ဆောင်မှုအပေါ်လုံးလုံးစိတ်ချယုံကြည်စွာနဲ့ပဲစီးမြင်းတွေကိုစတဲ့ပြီးအကာအကွယ်မှန်သမျှပြိုလဲသွားတဲ့အထိတိုးပြီးတိုးပြီးအဲ့ဒီအရာတွေကိုတောက်သုံးလာနေပါတော့တယ်။တချို့ပုံကူတွေမှာပန်းသီးအရဒါမှမဟုတ်ဝိုင်းအရတွေရဲ့ဩဇာလွမ်းမှုမှုအောင်မှာအမြဲတမ်းမူးနေကြတယ်။သူတို့ဟာကိုယ်စိတ်နှစ်ပါးစလုံးမှာကျမ်းမာရေးချွတ်တဲ့ပြီးယူနန်နန်ဖြစ်နေုံသာမကအခြေအနေမှာလည်းလုံးဝဆိုးရွားနေပါတယ်။အကြောင်းကတော့သူတို့မှာရှိခဲ့တဲ့စိတ်ရဲ့မုံမြတ်တဲ့တကိုးတွေဟာဖောက်ပြန်ပျက်စီးကုန်တယ်။ဖောယောင်နာတွေအသေးယောဂါတွေကြောက်လန့်တက်တာတွေစတဲ့ယောဂါတွေကိုဥတီတဲ့အရာတစ်ခုကတော့ပန်းသီးအရက်ကိုပုံမှန်တောက်သုံးချင်းဖြစ်တယ်။အရက်ကြောင့်လူတွေဟာနာတာရှည်ယောဂါတွေကိုခံစားနေကြရတယ်။တချို့တော့ဟာအဲ့ဒီအရက်တွေကိုတောက်ချင်းကြောင့်အုံနောက်သွေးကြောပြတ်တဲ့ယောဂါနဲ့တေဆုံးနေကြရတယ်။တချို့ကတော့အစာမကြေလေထိုးလေအောင်ယောဂါကိုခံစားနေကြရတတ်တယ်။အရေးပါတဲ့အင်္ဂါအစိတ်ပိုင်းအသီးသီးရဲ့လှုပ်ဆောင်မှုတွေဟာရတ်တန့်ကုန်တဲ့အတွက်အသေးယောဂါတွေဖြစ်နေကြပြီးအဲ့ဒီအရက်တွေကိုမဖြတ်ကြလို့ရှိရင်ဝေဒနာတွေကိုပို့မို့အားကောင်းလာလိမ့်မယ်လို့ဆရာဝန်တွေကသူတို့ကိုပြောပြတတ်ကြတယ်။အရက်ကိုတောက်ချင်းဟာအရက်ပြင်းတွေကိုတောက်တတ်အောင်ပန်းသီးအရက်ကိုတောက်ချင်းဟာပြင်းထန်တဲ့အရက်တွေကိုတောက်တတ်အောင်လမ်းပြပေးပါတယ်။အစာအိမ်ဟာသူတို့ရဲ့တဘာဝခွန်အားဆုံးရှုံးသွားတဲ့အတွက်ကြောင့်ဆက်လက်လှုပ်ဆောင်နိုင်ဖို့နိုးဆွပေးဖို့ပို့ပြီးတော့ပြင်းထန်တဲ့အရာတချို့ကိုလိုအပ်နေပါတယ်။အရက်ပြင်းတောက်ချင်တဲ့ကတွေးတောင်းတမှုဟာလူသားတွေအပေါ်စိုးမိုးနေပြီးဖြစ်တယ်။ကြီးမြင့်တဲ့ယာဓုတွေနဲ့မြောက်စားချင်းခံရတဲ့ထူးမြတ်တဲ့ဉာဏ်ပညာတွေနဲ့ပြည့်စုံတဲ့နုညံ့တဲ့စိတ်သဘောရှိတဲ့အရာတွေရဲစွမ်းတတ္တိနဲ့ပြည့်စုံတဲ့အရာတွေကြီးမားတဲ့အောင်မြင်မှုတွေကိုစွခူးထားတဲ့ထက်မြက်တဲ့ကြိုးကြောင်ဆင်ခြင်မှုတွေနဲ့ပြည့်စုံတဲ့လူသားတွေဟာအရေးကြောင့်ရိုင်းဆိုင်တဲ့အခြေအနေကိုရောက်သွားတဲ့အထိကတွင်းတောင်းတမှုကိုဖြစ်စည်းပေးဖို့အရာခတ်သိန်းကိုလည်းစည်ရေခဲ့ကြတာကိုသိရှိခဲ့ရတယ်။အဲ့ဒီလိုဖြစ်ရချင်းမှာအရက်ကိုတောက်သုံးခြင်းကြောင့်ဖြစ်ကြောင်းကိုအစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာကျန်းမာရေးအတွက်အကြံပေးတင်ပြလိုက်ပါတယ်ရှင်
။နေရာကမှမြင်ရတဲ့ဘယ်နေရာမှစိုးပွင့်လန်းတဲ့ပန်းစင်လိုသူလူတိုင်းအတွေ့အချိန်တန်လေးတိုင်းပွင့်နေတယ်။ရောင်စုံချေမုံထားတဲ့အလားပကြီးအစင်းရောင်ရဲ့သင်ပြန့်တယ်။လေပြည့်အဝေးမှမြင်တယ်။သူပြိုင်ကကနေသလိုကိုယ်ချေချင်းတဲ့ရင်
တော်တော်ရှင်များရှင်တရားဒေသနာတော်ကိုသိခါတော်ရဓမ္မဆရာဦးတိမောင်ဆဲမဟောကြားဝင်ငါပေးမှာဖြစ်ပါတယ်ရှင်။နာတော်တာစီရင်ခွန်အာယူကြပါစို
့ချစ်တော်ဓမ္မမိတ်ဆွေပေါင်းပါပါချစ်တော်ဓမ္မမိတ်ဆွေပေါင်းတို့ယခုလိုကျွန်တော်တို့အားလုံးပြန်လည်ပြီးတော့ဘုရားသခင်ရဲ့ကုရုဏာမတော်ကိုချီးမွမ်းခွင့်ရတယ်ဘုရားသခင်ပေးတဲ့နေ့ရက်တည်းမှာဆိုရှင်ကျွန်တော်အားလုံးကကျမ်းမာခွင့်ရတယ်ပျော်ရွှင်ခွင့်ရတယ်ဘုရားရဲ့ပို့ဆောင်ကောင်းချီးတွေနဲ့တူပြန်လည်ပြီးတော့နေ့ရက်တည်းကိုချီးမွမ်းထောက်မနာပြုပြီးတော့ကျွန်တော်ပြန်လည်노ထားခွင့်ရတာတကယ်မွန်မြတ်တဲ့မင်္ဂလာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့လောက်မွန်မြတ်တဲ့မင်္ဂလာဘလောက်ရရှိတယ်လို့မေးတဲ့အခါမှာကျွန်တော်တန်ဖိုးမဖြတ်နိုင်တဲ့စုကျေးစုတွေနဲ့ကျွန်တော်အားလုံးကတို့ရှင်ပြည့်စုံကုန်နေတာဖြစ်ပါတယ်။ဒါချစ်တဲ့မိတ်ဆွေပေါင်းတို့ဒီနေ့မှလည်းပဲဘုရားသခင်ရဲ့ကောင်းမြတ်ဆုံးနေတော်မူသောနှုတ်ကပတ်တော်သတင်းစကားကိုဆက်လက်ပြီးတော့ပေးသွားမှာဖြစ်ပါတယ်။ဒါဒီနေ့ပေးသွားမယ့်သတင်းစကားကတော့ဘုရားသခင်ရဲ့ပညတ်တော်ကိုနှစ်သက်တော်သူနော်။ဒီနေ့ကျွန်တော်ကတို့ရှင်ဖရားရဲ့ပညတ်တော်ကြောင်းတွေကိုကျွန်တော်နေ့ရက်စဉ်တိုင်းပြောပြခဲ့တယ်ဒီတရားဒေသနာကိုပေးနေရခြင်းအဓိကရည်ရွယ်ချက်ကတော့ချစ်တဲ့မိတ်ဆွေတို့ဖရားသခင်ဒီမှာကျွန်တော်သွားမဲ့သားသမီးများဖြစ်တယ်ဒီနေ့ကျွန်တော်ကဒီလို့ရှိရင်ဒီလောကဘုံမှာကျွန်တော်ကဆိုရှင်ဘဝနေကုန်းချုပ်ပြီးတော့ဆုံးရှုံးသွားဖို့မဟုတ်ဘဲနဲ့ကျွန်တော်ရဲ့အသက်တာကမျောလင့်ခြင်းနဲ့အသက်ရှင်နေကြတယ်အဲ့ဒီမျောလင့်နေတဲ့နေရာကဆိုရှင်ဖရားသခင်ရှိတဲ့နေရာကောင်းကင်ရွှေမြို့တော်ကိုကျွန်တော်ကတို့ရှင်သွားရမှာဖြစ်တယ်။ဒါကြောင့်ဖရားရှိတဲ့နေရာမှာကျွန်တော်အားလုံးကအရောက်လမ်းရမယ်သွားရမှာဖြစ်တယ်ဖရားကလည်းပဲ ကျွန်တော်တို့ကိုကိုတိုင်ကိုကြလာပြီးတော့ကျွန်တော်တို့ကိုရွှေနှုတ်မယ်ကဲတင်မယ်ခေါ်ဆောင်သွားမှာဖြစ်တယ်။အဲ့တော့ဒီနေ့ကျွန်တော်ကဆိုရှင်ဖရာသခင်ခေါ်ဆောင်တဲ့အဲမှာလိုက်ပါတဲ့သားသမီးများဖရာပို့ဆောင်တဲ့လမ်းခီးဖြစ်တဲ့အသက်လမ်းခီးနဲ့တူကျွန်တော်အားလုံးကကောင်းကင်ခီးကိုတတရာနဲ့သွားနိုင်ဖို့ရန်အတွက်ဖရာနဲ့ကျွန်တော်ကအတူတကွပေါင်းဖက်ပြီးတော့ကျွန်တော်ရဲ့အသက်တာကဆိုရှင်ရှင်သန်နိုင်ဖို့ရန်အတွက်ကအဓိကရေးကြီးတာကျွန်တော်ပါပဲဖရားနဲ့ပေါင်းဖက်နိုင်ဖို့ရန်အတွက်ဖရားရဲ့အလိုတော်ဒီကျွန်တော်အတွက်ဘလောက်ကောင်းမြတ်တယ်လေအဲ့ဒီအလိုတော်ကိုကျွန်တော်လိုက်လျှောက်ခြင်းဒီတိုးထီစီဥထက်သာ၍ကောင်းတယ်လို့ပြောထားတဲ့အတိုင်းပဲဒီနေ့ချစ်တဲ့မိတ်ဆွေများအပေါင်းဖရားနဲ့ပေါင်းဖက်ခြင်းနဲ့ဖရားသခင်ရဲ့နိုင်ငံတော်ထိကျွန်တော်သွားနေတဲ့သားသမီးများဖြစ်တဲ့အတွက်ကြောင့်လောကအလယ်မှာကျွန်တော်အားလုံးကအရှုံးကြီးရှုံးတဲ့ထဲမှာမပါဘဲနဲ့အဲ့ဒီခရီးကိုလည်းပဲကောင်းကင်ခရီးကိုကျွန်တော်ကဖရားရဲ့နိုင်ငံတော်ခရီးကိုမတိမ်မယိမ့်မဲနဲ့မချွတ်ချော်ပဲနဲ့ကျွန်တော်ကတက်တက်မမရှောက်လန်းနိုင်ဖို့ရန်အတွက်ဒီနေ့ဖရာသခင်ရဲ့နှုတ်ကပတ်တော်ဖရာရဲ့ပညာတော်အကြောင်းတွေကိုချစ်တဲ့မိတ်ဆွေတွေကိုပြောပြနေရတဲ့ခြင်းဖြစ်ပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ကျွန်တော်တို့အားလုံးကဖရာနဲ့ပေါင်းဖက်တယ်ဖရာရဲ့မိတ္တဟာယဖွဲ့တယ်ဖရာကိုကိုးကွယ်တယ်ဆိုရင်ဖရာစကားကိုဒီမှာရှိတဲ့မိတ်ဆွေအားလုံးကလည်းပဲနားထောင်ကြမှာပဲအိမ်မှာတောင်းမှာကိုမိဘကိုချစ်တဲ့အတွက်ကြောင့်ကိုမိဘစကားကိုကိုဒီလောက်နားထောင်နေကျောင်းမှာရောက်ရင်တောင်မှာကျွန်တော်ရဲ့ကျောင်းမှာရှိတဲ့ဆရာသမားတွေကိုချစ်တဲ့ယုံတဲ့အတွက်ကြောင့်ဆရာသမားတွေရဲ့သွန်သင်တဲ့စိုးစုံးမတဲ့စကားတွေကိုနားထောင်နေဒါဆိုလို့ရှိရင်ကျွန်တော်တို့ကဖခင်ကိုချစ်တယ်ဖခင်ရဲ့နိုင်ငံတော်သားတွေနဲ့ကျွန်တော်ကအသက်တာကိုရှင်သန်ခြင်းနဲ့ကိုရရဲ့နိုင်ငံတော်အထိကျွန်တော်ကမျှော်လင့်နေဆိုရင်ဖခင်သားသမီးများအနေနဲ့ဖခင်ရဲ့စကားကိုတော့နားမထောင်သိမ့်ဘူးလားဖရားသခင်ရဲ့ပညာတော်ကိုတော့မလိုက်လျှောက်သင့်ဘူးလားဖရားရဲ့ဥပဒေစည်းမျဉ်းတွေကိုကျွန်တော်ရအသက်တာမှာဆိုရှင်အနှစ်သက်မြတ်နိုးခင်မင်းပြီးတော့တကယ်ပဲမတည်ဆောက်သင့်ဘူးလားချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ပညာတော်ကိုကျွန်တော်ကနှစ်သက်တဲ့သူချစ်ခင်မြတ်နိုးတဲ့သူဖြစ်ပြီးတော့ဖရားရဲ့ပညာတော်အတိုင်းကျွန်တော်အသက်ရှင်လှုပ်ရှားဖို့ရန်အတွက်လောကရဲ့လည်းမှာကျွန်တော်မှာဆိုရှင်အရေးကြီးတဲ့ပုံကူတွေဖြစ်တယ်ဆိုတာကိုမမေ့ဖို့ရန်အတွက်ကျွန်တော်တိုက်တွန်းနေတာဖြစ်ပါတယ်မိတ်ဆွေပေါင်းတို့ဒါကြောင့်စာလံကျမ်းခန်းကြီးတဲ့19အပိုင်းငယ်165မှာတရားတော်ကိုနှစ်သက်သောသူတို့၌ကြီးစွာသောငြိမ်ဝချင်းရှိပါ၏သူတို့စိတ်ပျက်စရာအကြောင်းမရှိပါเนาะဒီကနေ့တရားတော်ကိုနှစ်သက်တဲ့သူဖခင်ရဲ့အလိုတော်ကိုလိုက်လျှောက်တဲ့သူဖခင်ရဲ့စကားကိုနားထောင်တဲ့သူပညာတော်ကိုစောင့်ရှောက်တဲ့သူတွေကတဲ့ကြီးစွာသောငြိမ်ဝချင်းရှိတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကဘာကြီးကငြိမ်ချမ်းမှုဘာကြောင့်ပျက်စီးနေကြတာလဲကမာကြီးကမငြိမ်မသက်နဲ့ဒီကိစ္စလူသားတွေထဲမှာမငြိမ်မသက်နဲ့လူတွေကဆိုရှင်အတော်မသက်နိုင်လှုပ်ရှားပြီးတော့ဘဝကိုပူပင်မှုတွေနဲ့ဘဝမှာဆိုရှင်ကြောင်းကြမှုတွေနဲ့ဘာကြောင့်ဖြစ်တည်နေကြတာလဲငြိမ်ချမ်းမှုငြိမ်ချမ်းမှုလူတွေလိုချင်ကြပေမဲ့အဲ့ဒီငြိမ်ချမ်းရေးကဘာကြောင့်မရတော့တာလဲချစ်တဲ့မိတ်ဆွေပေါင်းတို့အဓိကတော့ချက်သည်ကျွန်တော်တို့ဘုရားသခင်ရဲ့တရားတော်ကိုနှစ်သက်တဲ့သူများမဖြစ်ပဲနဲ့ဖရားရဲ့တရားတော်ကိုကျွန်တော်ကသွေဖယ်ပြီးတော့အသက်ရှင်နေကြတဲ့အတွက်ကြောင့်ဒီနေ့ကိုယ့်ရဲ့အစီအစဉ်နဲ့ဘဝကိုတည်ဆောက်နေကြတဲ့အတွက်ကြောင့်မငြိမ်သက်မှုတွေများစွာရင်ဆိုင်နေကြရတယ်။ဒါကြောင့်ချစ်တော်ဓမ္မမိတ်ဆွေပေါင်းတို့ဒီနေ့ကျွန်တော်ကတို့ရှင်ဖရားရဲ့စကားတော်ဖရားရဲ့တရားတော်ကိုဒီနေ့ဘာလို့မလဲ။နှစ်သက်ရမယ်ခုံမင်တဲ့သူတွေဆိုလို့ရှိရင်တော့ကြီးစွာသောငြိမ်ဝချင်းရရှိမယ်။မေတ္တာစုကျွန်တော်အားလုံးငြိမ်ချမ်းမယ်မိသားစုတွေပျော်ရွှင်နေသိမ့်မယ်အသင်းတော်ကျွန်တော်အားလုံးငြိမ်ချမ်းခြင်းရှိကြမယ်အသင်းသူတင်သားများအားလုံးဝမ်းမြောက်နေကြမယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်ရအသက်တာမှာအဓိကရည်ကြီးတဲ့အချက်ကဘုရားရဲ့တရားတော်ကိုနှစ်သက်တဲ့သူဘုရားသခင်ရဲ့နှုတ်တော်တွေကိုကျွန်တော်အားလုံးကလိုက်လျှောက်သက်ရှင်တဲ့သူတွေဖြစ်ဖို့အရန်ရည်ကြီးပါတယ်ဒါကြောင့်သူတို့စိတ်ပျက်စရာအကြောင်းမရှိဘူးဒီနေ့ကျွန်တော်ရအသက်တာမှာဆိုရှင်စိတ်ပျက်စရာအကြောင်းတစိုးတစိမ့်မှမရှိရတော့အောင်ဖခင်ကကြွယ်ကနေနဲ့ဖခင်ဖြစ်တယ်။သူ့အလိုတော်ကိုလိုက်လျှောက်တဲ့သူသူ့ရဲ့အလိုတော်တိုင်းအသက်ရှင်တဲ့သူကိုဖခင်ကအမြဲတမ်းကြွယ်ကပေးတယ်ဆောက်ရှောက်ပေးတယ်ဖေးမပေးတဲ့အတွက်ကြောင့်ကျွန်တော်တို့မှာဆိုရှင်စိတ်ပျက်စရာအကြောင်းမရှိဘူးမိတ်ဆွေပေါင်းတို့။ဒါဒီနေ့ကျွန်တော်ရအသက်တာကိုဖခင်ရဲ့အလိုတော်နဲ့ညီတဲ့အသက်တာနဲ့အသက်ရှင်ဖို့မိတ်ဆွေရအသက်တာကိုဖိတ်ခေါ်ခြင်းပါတယ်။ဒါတော့ဒီနေ့ကျွန်တော်ရဲ့တက်တာမှာဆိုရှင်ခရစ်တော်မပါဘဲနဲ့ပညာတော်ကိုစောင့်လို့ရရသလားเนาะယေရှုခရစ်တော်မပါဘဲနဲ့ကျွန်တော်ပါဆိုရှင်ပညာတော်စောင့်လို့ရသလားကျွန်တော်ပြန်လည်ပြီးတော့မေးခွန်းထုတ်ကြည့်မယ် ဒီနေ့ဘုရားသခင်ကမေတ္တာရှင်ဘုရားဖြစ်တယ်မေတ္တာရှင်ဘုရားသခင်ကကျွန်တော်တို့ကိုပညာတော်ကိုပေးထားတယ်အဲ့ဒီပညာတော်ပေးထားတဲ့ပညာတော်ကိုကျွန်တော်ကဆိုရှင်မေတ္တာရှင်ဘုရားနဲ့မဆက်နွယ်ဘဲနဲ့ကျွန်တော်ကဆိုရှင်ကိုယ်တိုင်ချစ်လို့ဆိုတာကတော့လုံးဝမရနိုင်ဘူးဘုရားကိုချစ်မှကျွန်တော်ကဘုရားကိုတကယ်ပဲဥထိတ်ထားပြီးတော့ဘုရားနဲ့တူအမြဲတမ်းမွေ့လျော်မှကျွန်တော်ကဘုရားရဲ့စကားကိုနားထောင်လိုက်ရှောက်နိုင်မှာဖြစ်တယ်ကျွန်တော်ကဆိုရှင်ဘုရားသခင်ကိုမအားကိုဘူးဘုရားသခင်နဲ့မမွေ့လျော်ဘူးဘုရားသခင်ကိုအူထိတ်မထားဘူးမျက်မှောက်မပြုတ်ဘူးဆိုရင်ဒီနေ့ကျွန်တော်ကဆိုရှင်ဘလောက်ပဲကျွန်တော်ရဲ့ချင်းချင်းကျွန်တော်ကဖောက်ပြန်သိမ့်ခွဲခြင်းနဲ့မှအမြဲတမ်းပဲရောက်ရှိသွားမှာဖြစ်ပါတယ်။ဒါကြောင့်ကိုရောရှင်ဘုရားယေရှုခရစ်တော်ကဘာပြောလဲဆိုတော့ယောဟန်ခန်းကြီး15ပိုင်းငယ်5မှာဆိုရှင်ငါသည်သပြည့်နွယ်ပင်ဖြစ်၏။เนาะဒါကြောင့်ခရစ်တော်ကပင်မပင်စီဖြစ်တယ်เนาะ။ဒါကြောင့်ဒီပင်စီကဆိုရှင်သူကတသမတ်ထဲနဲ့အာကောင်းမစကြီးထွားရှင်တဲ့အောင်အသက်ရှင်နေတယ်။ဒါကြောင့်ပင်စီနဲ့ကျွန်တော်ကအားလုံးကဆက်နွယ်မှုမရှိဘူးဆိုရင်တော့ဘလို့မှကျွန်တော်ကတို့ရှင်ရှင်တန်နိုင်ဖို့လုံးဝတန်နိုင်မှာမဟုတ်ဘူးမိတ်ဆွေပေါင်းတို့။ဒါကြောင့်ခရစ်တော်ပြရပါမယ်။ငါသည်သပြည့်နွယ်ပင်ဖြစ်တယ်။သင်တို့ဒီအခက်များဖြစ်ကြ၏။ဒီနေ့ကျွန်တော်ကျမတို့ကတို့ရှင်အခိုင်အခက်လက်လေးတွေဖြစ်တယ်။အဲ့ဒီအခက်လက်လေးတွေကတို့ရှင်ပင်စီဒီဟူသောခရစ်တော်နဲ့ကျွန်တော်မလုပ်မလဲဆက်နွယ်မှုရှိနေရမယ်။ဆက်ဆက်မှုရှိနေရမယ်။အမြဲတမ်းပဲဆက်သွယ်မှုရှိနေရမယ်။သို့မှသာလျှင်ပင်စီကနေမှကျွန်တော်စီးဆင်းလာတဲ့မေတ္တာရေးစီးကြောင်းနဲ့အခိုင်ခက်တွေကတန်ပါမယ်။အခိုင်ခက်တွေအရဆိုရှင်ပုံမပြီးတော့နော်ဖူးပွင့်လာမယ်ပုံမပြီးမှဝေဆာလာမှာဖြစ်တယ်။ဒါတွေနဲ့ကျွန်တော်အရဆိုရှင်ခရစ်တော်နဲ့အဆက်ဘယ်တော့မှပြတ်တောက်သွားလို့မရဘူးဆိုတာကိုမိတ်ဆွေနေနဲ့သိဖို့ရည်ကြီးပါတယ်။ဒါကြောင့်အချင်းသူဒီငါ၌တည်ရွှေ့ငါသည်လဲသူ၌တည်တဲ့နော်ခရစ်တော်ဘယ်ဟာပါပြီလဲ။ဒါတော့ဒီနေ့ဘုရားရဲ့သားသမီးတွေကခရစ်တော်တည်းဟူသောပင်စီနဲ့အမြဲတမ်းဆက်နွယ်နေတယ်ဆိုရင်အချင်းသူကငါ၌တည်တယ်ငါနဲ့ဆက်သွယ်နေတဲ့အတွက်ကြောင့်ငါလည်းပဲသူနဲ့အမြဲတမ်းအဆက်မပြတ်ပဲနဲ့ငါဒီကနေမှအမြဲတမ်းမေတ္တာရေစီကြောင်းနဲ့ရှင်သန်အောင်လှုပ်ရှားပေးနေပေးတဲ့သူဖြစ်တယ်ဆိုတာကိုခရစ်တော်ဘုရားကမိန့်မာခဲ့တာဖြစ်ပါတယ်။ဒါကြောင့်ချစ်တဲ့မိတ်ဆွေပေါင်းတို့ထိုသူသည်များစွာသောသည်ကိုတည်တတ်၏တဲ့နော်။အဲခရစ်တော်နဲ့ကျွန်တော်ကဆက်နွယ်နေမယ်ဆိုရင်ကျွန်တော်ကအမြဲတမ်းပျော်ရွှင်နေမယ်ကျွန်တော်အမြဲတမ်းငြိမ်းချမ်းနေမယ်ဖျားပေးတဲ့ကောင်းမြတ်ခြင်းစုကျေးဇူးတွေကိုရတော်ထံမှလာတဲ့တကားတဲ့ဝိညာဉ်စုကျေးဇူးတွေအများကြီးခံစားရမယ်ကိုရတော်ထံကနေမှလာတဲ့တကယ်ကောင်းခြင်းမင်္ဂလာတွေအများကြီးစစ်စင်းလာမယ်ကိုရရဲ့မေတ္တာနဲ့ကျွန်တော်ကဆိုရှင်ဆက်လန်းပြီးတော့မှုရှိနေတဲ့အတွက်ကြောင့်အဲ့ဒီမေတ္တာရေကကျွန်တော်ကဆိုရှင်ပုံပေါ်ပြီးတော့ရှင်သန်စွာစစ်စင်းနေတဲ့ခါမှာလောကရဲ့လယ်မှာကျွန်တော်အားလုံးကဝမ်းမြောက်ပျော်ရွှင်ပြီးတော့တကယ်ပဲကောင်းမြတ်ဆုံးနေတဲ့အသေးတွေကိုဝေဆာစွာသိနိုင်မယ်တဲ့နော်။ဒါကြောင့်ကိုရောဘုရားယေရှုခရစ်တော်ကပြောလေဆိုတော့ငါနဲ့ကွာလျင်သင်တို့သည်အဘယ်မှုကိုမှမတတ်နိုင်ကြ။ဒီနေ့ချစ်တဲ့မိတ်ဆွေပေါင်းတို့ဒီနေ့ဘုရားသခင်ရဲ့နှုတ်ကပတ်တော်ဘုရားရဲ့တရားတော်ကိုကျွန်တော်အားလုံးကစုံမဲ့ပြီးတော့အသက်ရှင်ဖို့လိုက်လျှောက်ပြီးတော့အသက်ရှင်ဖို့ဘုရားရဲ့ပညာတော်ကိုကျွန်တော်အားလုံးကစောင့်ရှောက်ပြီးတော့ဘုရားရဲ့အလိုတော်တိုင်းတိဆောက်ပြီးတော့အသက်ရှင်ဖို့ရန်အတွက်ကကိုရောရှင်ဘုရားရဲ့မေတ္တာရေးစီးချောင်းကိုကျွန်တော်ကအမြဲတမ်းပဲဆက်နွယ်မှုရှိဖို့ပင်စီတည်းဟူသောခရစ်တော်နဲ့ကျွန်တော်အားလုံးကအမြဲတမ်းဆက်သွယ်ပြုဖို့အသက်ရှင်ဖို့ရန်အတွက်အရန်ရည်ကြည်ပါတယ်ကိုရောနဲ့ကြွားမယ်ဆိုရင်ကျွန်တော်အားလုံးလောကမှာပျော်အောင်လဲလှုပ်လို့မရဘူးငြိမ်းချမ်းအောင်လဲလှုပ်လို့မရဘူးလောကမှာကိုရောနဲ့ကြွားပြီးနေမယ်ဆိုလို့ရှိရင်ကျွန်တော်တို့ဘဝသက်တာမှာဆိုရှင်ဝမ်းမြောက်အောင်လဲပဲဘလို့မှတော့လှုပ်ယူလို့မရဘူးကိုယ်တော်နဲ့အမြဲတမ်းပဲဆက်သွယ်ရှိမှသာလေယနေ့ကျွန်တော်အားသို့ရှင်ကြီးစွာသောညီဝချင်းကျွန်တော်ရရှိမှဖြစ်တယ်ကျွန်တော်ရဲ့ဘဝတတမှာကြုံတွေ့နေရတဲ့မြင်နေရတဲ့အရာတွေအဲမှာကျွန်တော်တို့ကစိတ်ပျက်စရာအကြောင်းလုံးဝမရှိဘူးဆိုတာကိုเนาะစာနေကျမ်းခန်းကြီးတက်19 165ကအတိအလင်းကျွန်တော်ကိုဖော်ပြပေးထားတယ်ဒါကြောင့်ချစ်တဲ့မိတ်ဆွေပေါင်းတို့ဒီနေ့ဘုရားရဲ့ပြည့်ညတ်တော်ကိုနှစ်သက်တော်သူဖြစ်ဖို့ရန်အတွက်မိတ်ဆွေတို့ကိုအားပေးခြင်းနဲ့ဖရားရဲ့လူတော်တိုင်းကျွန်တော်အားလုံးကလှောက်ဖို့ရံတွေကိုတော်ဖရားဒီဟူသောယေရှုခရစ်တော်ဒီဟူသောပင်စီနဲ့အမြဲတမ်းပဲကျွန်တော်ကဆက်နွယ်မှုဆက်ဆက်မှုအမြဲရှိနေရမယ်ကိုတော်ကိုမျက်မှောက်ပြုပြီးတော့ကျွန်တော်အသက်ရှင်ရမယ်ဒါကြောင့်ခရစ်တော်နဲ့တည်တဲ့သူကဆိုရှင်ခရစ်တော်ကလည်းပဲငါလီလည်းပဲတင်လိုက်တည်မယ်လို့ပြောထားတဲ့အတွက်ကြောင့်ကျွန်တော်မှအားငယ်စရာဘာမှမရှိဘူးကျွန်တော်ရဲ့ဘဝတတမှာတာတာရရာနဲ့ကျွန်တော်အားလုံးကစိတ်လန်းစုပ်ပြေစွာနဲ့ပွင့်လန်းနိုင်ပြီးတော့မြောက်များစွာသောအသီးတွေကိုတီးနိုင်ပြီးတော့ကျွန်တော်အမြဲတမ်းပဲရှင်လန်းဝမ်းမြောက်နေမယ်ဆိုတာကိုဒီနေ့သတင်းစကားအဖြစ်ချစ်တဲ့မိတ်ဆွေတို့ကိုပေးလိုက်ခြင်းဖြစ်ပါတယ်။ဒါချစ်တဲ့မိတ်ဆွေများအပေါင်းဘုရားသခင်ရဲ့နှုတ်ကပတ်တော်ဒီကျွန်တော်တို့အတွက်ကောင်းမြတ်ဆုံးနေတဲ့ ရာတွေဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကတရားကိုနှစ်သက်ပြီးတော့ကျွန်တော်တို့ရဲ့ဘဝတတမှာဘုရားရဲ့လိုတော်တိုင်းတည်ဆောက်ပြီးတော့ဘုရားရဲ့ကောင်းမြတ်ခြင်းကိုကျွန်တော်အားလုံးကနေ့စဉ်နေ့ရက်မြမြည်ဆန်းပြီးတော့ကိုတော်ဘုရားကိုမျက်မှောက်ပြုပြီးတော့အသက်ရှင်ခြင်းအဖြစ်ဘုရားပေးတဲ့ကောင်းခြင်းမနာတို့အမြဲတမ်းရှင်လန်းဝါကြောက်ဆောင်ပြီးကျွန်တော်ရဲ့ဘဝတတကိုရှောက်လန်းအသက်ရှင်နိုင်ပါပါစေကြောင်းဆုတောင်းဆန္ဒပြုပါတယ်
ရှင်များအားလုံးကိုမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါရရှင်။သောတာရှင်များရှင်။အခုချိန်မှာစံပြအိမ်အောင်ဆိုတဲ့စာအုပ်ထဲကပျော်ရွှင်သောအိမ်အောင်အတွက်စီကံတည်ဝတ်မှုလိုအပ်ခြင်းဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးခြင်းပါရရှင်။သောတာရှင်များရှင်။ဖခင်သခင်ဟာစီကံတည်ဝတ်မှုမရှိခြင်း၊ပေါ်ဆခြင်းနဲ့စုံလင်မှုမရှိခြင်းတွေကိုနှစ်သက်တော်မမူပါဘူး။ဒီချွင်းရင်ချက်တွေဟာကြီးမားတဲ့မကောင်းမှုအန္တရာယ်ပဲဖြစ်ပါတယ်။အကယ်၍ခင်မွန်းဖြစ်သူဟာနေသားတကျရှိခြင်းကို၎င်း၊စီကံတည်ဝတ်ခြင်းရှိတဲ့သားသမီးကို၎င်း၊စနစ်တကျစီမံထားတဲ့အိမ်ကို၎င်းလိုလားသောသူဖြစ်မယ်ဆိုရင်ဇနီးဖြစ်သူပေါ်၌ချစ်ခင်မြတ်နိုးခြင်းများတဖြည်းဖြည်းလျော့နေလာလိမ့်မယ်။သောတာရှင်များရှင်ဖျားသခင်ဟာစီကံတည်ဝတ်မှုမရှိခြင်းပေါ်ဆခြင်းနဲ့စုံလင်မှုမရှိခြင်းတို့ကိုမနှစ်သက်ပါဘူးဒီချွင်းရင်ချက်တွေဟာကြီးမားတဲ့မကောင်းမှုအန္တရာယ်ဖြစ်ပါတယ်ခင်မွန်းတဲ့ဖြစ်သူဟာနေသားတကျရှိခြင်းစီကံတည်ဝတ်ခြင်းသားသမီးများကို၎င်းစနစ်တကျစီမံထားတဲ့အိမ်ကို၎င်းလိုလားတဲ့သူမဖြစ်ဘူးဆိုရင်ဇနီးဖြစ်သူအပေါ်မှာလည်းချစ်ခင်မြတ်နိုးခြင်းများတဖြည်းဖြည်းရော့နေလာမှာဖြစ်ပါတယ်ဇနီးတဲ့နဲ့မိခင်ဟာစီကံတည်ဝတ်ခြင်းကိုနှစ်သက်ခြင်းမိမိရဲ့ဂုဏ်တိတ်ခါကိုစောင့်ထင်းခြင်းကောင်းစွာအုပ်ထိခြင်းစတဲ့အရာချင်းများမရှိဘူးဆိုရင်အိမ်တော်ဟာနှစ်သက်ပျော်ရွှင်ပွဲကောင်းအောင်မပြုလုပ်နိုင်ပါဘူး။ဒါကြောင့်အိမ်ရှင်မတွေဟာမိမိတို့ရဲ့ချွတ်ယင်းချက်တွေကိုပြုပြင်ရမယ်။ဒီချွတ်ယင်းချက်တွေအနေနဲ့အကြီးဆုံးသောလိုအပ်ချက်တွေကိုချက်ချင်းပြုပြင်သင့်ပါတယ်။တော်တာရှင်များရှင်ကျွန်ုပ်တို့ကိုကျွန်ုပ်တို့ကိုယ့်ရဲ့ချွေရင်ချက်ကိုတည်ပြီးကိုယ့်ရဲ့အသက်တာကိုဖျားသခင်ထံအပ်နှံရမယ်။အိမ်တော်ရဲ့အသက်တာလွယ်ကူပြီးတာမန်ဖြစ်နေတဲ့တာဝန်များတဲ့အရေးကြီးပုံကိုမှန်ကန်တဲ့ရှုထောင့်မှတွေ့မြင်မှဖြစ်ပြီးကျွန်ုပ်တို့အနေနဲ့ဒီတာဝန်တွေကိုဖျားသခင်ရဲ့အလိုတော်နဲ့အညီထမ်းဆောင်ကြမှဖြစ်ပါတယ်။ကျွန်ုပ်တို့ဟာနုံနိုကြကြရှိပြီးလူသားကြွလာတော်မူခြင်းကိုစောင့်မျှော်နေကြရမယ်။ဒါအပြင်ကျွန်ုပ်တို့အနေဖြင့်သတိဝရိယရှိရမယ်။အလုံလုံးလျက်စောင့်မျှော်နေရင်လိုအပ်ပါတယ်။ တစ်ချိန်မှာခရိယန်တို့ရဲ့ဇာရိတကိုချိန်ဝင်ရှာခဲ့သူမျှတစေပြီးကောင်းမွန်စွာဖွံ့ဖြိုးထွန်းကားစေလျက်အချိုးအစားညီညွတ်စေရမှာဖြစ်ပါတယ်။အခြားခြားသောအိမ်အလုပ်ဟုသမျှကိုလင့်လျူရှုပြီးဖျားကိုအာယုံပြုခြင်း၊စံစာကိုလေ့လာခြင်း၊ဆုတောင်းခြင်းအပြင်သာအချိန်ကိုကုန်လွန်စေရမယ်လို့ဆိုလိုတာမဟုတ်ပါဘူးရှင်။မိမိရဲ့လုပ်ငန်းဆောင်တာများကိုသာလုပ်ကင်ပြီးဖျားရည်တရားရည်ကိစ္စများကိုလင့်လျူရှုလျက်လောက်အောင်တစ်ချိန်လုံးတွာလာလှုပ်ရှားလုပ်ကင်နေရတာကိုမလုပ်ဆောင်သင့်ပါဘူးကျွန်တို့တို့ဟာမိမိရဲ့လုပ်ငန်းဆောင်တာများကိုလုပ်ကင်ရင်ဖျားတရားရည်ကိုလည်းလုပ်ကင်ဆောင်ရွက်ရမှာဖြစ်ပါတယ်ရှင်ကျွန်တို့တို့ဟာအားထုတ်ခြင်းအရာမှာပြင်းရည်ခြင်းမရှိဘဲလဲသခင်ဖျားရဲ့အလိုတော်သို့လိုက်ပြီးအားထုတ်လုပ်ကင်ရမှာဖြစ်ပါတယ်ရှင်နားဆင်ခဲ့ကြတဲ့တောတာရှင်များအားလုံးပေါ်ဖဖျရှင်ကြွယ်ဝစွာကောင်းချီးချပေးပါစေရှင
်
ရှင်များရှင်ကျမတို့ရဲ့ဓာတ်ရိုက်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်နန်းများကိုပို့ချပေးလေရှိပါလို့ရှင်တင်နန်းများမှာဆိဒ္ဓတုခာရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တန်ခြင်းများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှင်ခြင်းသင်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းတို့သင်ခန်းစာများဖြစ်ပါလို့ရှင်တင်နန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါလေဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလိမ့်ရှင်။
တောတာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998 316 694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်တန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 986 116တို့ဆက်သွယ်မြင်နိုင်ပါတယ်ရှင်
။ဒေါက်တာရှင့်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင်
။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့ဒေါက်တာရှင့်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းချီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှစ်ဖြာစမ်းမွှေလန်းကြပါစေ။ဂျေဇုတင်ပါတယ်ခင်ဗျာ။